တကြံကာလမှာအလုံသားရက်ပြီးဆုံးသွားပြီဖြစ်တာနဲ့အမျှတကြံတွင်းမှာအိမ်ပြန်ခဲ့ကြတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုံသမားတွေဟာအခုဆိုရင်တော့လုပ်ငန်းခွင်ပြန်ဝင်နိုင်ဖို့ထိုင်းနိုင်ငံကိုပြန်သွားနေကြပါပြီ။ဒီလ30ရက်နေ့မတိုင်ခင်ထိုင်းနိုင်ငံတဲကိုပြန်လာပါမှအခမဲ့ပြန်လည်ဝင်ရောက်ခွင့် re-entry တုံးရမှာပေါ့လို့ဒီသက်မတ်ရဲ့မတိုင်ခင်မှာသူတို့အလုံးကြီးနဲ့ပြန်နေကြတာပါ။တနေ့တနေ့ကိုတော့ပြန်တဲ့သူကဖြန်းပြ 6,000 လောက်ရှိနေပြီးတော့သွားလာရေးအခက်ခဲတွေနဲ့လည်းကြုံနေရတယ်လို့အလုံသမားရေးကူညီပေးနေသူတွေကပြောပါတယ်။တကြံအပြီးလုပ်ငန်းခွင်ပြန်လာနေကြတဲ့မြန်မာရွှေ့ပြောင်းအလုံသမားတွေအကြောင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်
။နေရပြန်ရွှေ့ပြောင်းလို့သမားတွေအတွက်ထိုင်းဖက်ငွေ 1,000 ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုတဲ့အကြောင်းထိုင်းအစိုးရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့ကစလို့နေရက်ကိုပြန်ကြတဲ့ရွှေ့ပြောင်းမြန်မာတွေဟာလူဦးရေ3000ခွဲလောက်ရှိတာပါအခုအခါမှာတော့တနေ့ကိုလူဦးရေ6000ခန့်ပြန်လာနေကြတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကခုလိုပြောပါတယ်
မဲဆောက်မြောက်ကြီးအမှရှိပြီးကြတာဟောသွားတာအပေါ်ကနေတရားဝင်4000ဝင်ကြလောက်အောက်ကလူဘောဂိတို့ဇီရောဂိတို့တရက်ပင်ဒိတို့ထောင်းဒီဂိတို့ရေလေကျွန်းစစ်တက်ဂိရေလေကျွန်းရေဂိတို့မိုးကုတ်ဂိတို့အမတ်တက်ဂိတို့အမတ်ဆက်ခွန်ဂိတို့အမတ်ဆက်ကူဂိတို့စသည်အားဖြင့်ပေါ်ရင်းကိုဖျက်ရတဲ့လေဂိတွေကလည်းအပီပီအတက်ကပြန်လာကြတဲ့အကြီးအတွက်ကလည်းနဲတော့မနေဘူးအဲ့ဒါကလည်းဒီနေ့ကို2000ဝန်းကျင်လောက်ရှိတယ်ဆိုတော့အပေါ်ကနေတရားဝင်4000ဝန်းကျင်လောက်အောက်ကပေါ်ရင်းကိုဖျက်တာ2000လောက်သာဒီအပြင်ဒီနေ့လူ6000လောက်တော့ပြန်လာတယ်လို့တော့အကြံပြန်မှန်းလို့ရတယ်လေ
အခုဆိုရင်မြန်မာပြည်ဘက်ကနေမြဝတီကိုပြန်လာကြတဲ့ကားတွေဟာလည်းလူတွေအများကြီးဖြစ်တာမို့လက်မှတ်မရတာတွေဖြစ်နေတယ်လို့မဲဆောက်ကနေဘန်ကောက်ကိုတက်တဲ့ကားတွေမှာလည်းပြန်လာကြသူတွေအများပြားရှိတာကြောင့်ကားလက်မှတ်တွေကိုပွဲစားတွေကအမျက်တင်ပြီးပြန်ရောင်းနေကြတာကိုတွေ့ရတယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ
်ပြောမယ်ဆိုရင်ခုကားလက်မှတ်တွေဆိုရင်အမျက်200ဘတ်ယူယိုတန်200ဘတ်ပထမတန်းအမြတ်300 400နောက် VIP အမြတ်600နေပြီးတော့1000ဒီလက်မှတ်ဆို6500ခန့်အမြတ်ယူတယ်လို့ကြားသိရပါတယ
်အခုနေရပြန်ကြသူတွေတဲကပြန်လာကြသူတွေဟာကရင်ပြည်နယ်နဲ့မွန်ပြည်နယ်ကနေအများစုဖြစ်ကြပြီးတချို့ကတော့ကားလက်မှတ်အခက်ခဲတွေကြောင့်စောစောပြန်လာကြတာတွေလုပ်ငန်းခွင်ကို2-3ရက်ပြည့်နေပြီးတာနဲ့ချက်ချင်းပြန်ဝင်ရမယ့်သူတွေရှိတယ်လို့လည်းဆိုပါတယ်ထိုင်းအစိုးရက3-2ဆက်တိုက်နေရပြန်မြန်မာတွေအတွက်re-entry visa တော့အခမဲ့အစီအစဉ်ကိုလုပ်ပေးခဲ့ပြီးတချို့ကတော့အဲ့ဒီအစီအစဉ်ကိုသိမ့်နားမလဲတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကတော့ပြန်တဲ့သူတွေနည်းပေမဲ့ဒီနှစ်မှာတော့ထိုင်းအနာပိုင်းတွေကလူဝင်မှုကြီးကြပ်ရေးရုံးကနေဆက်ရွက်ဆက်တမ်းတွေပြုလုပ်ပေးပြီးနေရပြန်မြန်မာတွေအတွက်မြန်ဆန်တဲ့အစီအစဉ်တွေကြောင့်ပြန်တဲ့သူအများအပြားရှိခဲ့ပြီးဒီနှစ်မှာတရားဝင်ဂိတ်ပေါက်၄ပေါက်ကနေကောတရားမဝင်ဂိတ်တွေကပါနေရပြန်ကြတဲ့မြန်မာတွေသသိန်းခွဲလောက်ရှိတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကပြောပြခဲ့ပါတယ်ရှင်